This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအပြီးစစ်အာဏာရှင်ဗီဒီယိုကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ10ရက်နေ့ရေဒီယို UNG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လင်းပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယို UNG ရဲ့စစ်ရေးသတင်းအကောင်းဆုံးချက်ကိုရန်နိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG တော်ရရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှစစ်အာဏာရှင်လက်အောက်မှာစစ်မှုမထမ်းလို့တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်တွန်းလှန်တိုက်ထုတ်လို့တဲ့လူငယ်ကြားမှမရွေးကိုဖိတ်ကွန်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအနေနဲ့စစ်အာဏာရှင်လက်အောက်မှာစစ်မှုမထမ်းလို့တဲ့လူငယ်တွေ MDY PDF နဲ့အတူစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်တွန်းလှန်တိုက်ထုတ်လို့တဲ့လူငယ်ကြားမှမရွေးကိုလှိုက်လဲစွာကြိုးစို့ဖိတ်ကိုကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဟာစစ်မှုထမ်းဥပဒေအပြင်မတရားပေါ်တာဆွဲနေတာတွေလုပ်နေတယ်ဆိုတာသိသိနဲ့ငြင်းခံနေကြမှာလားပိုက်ဆံပေးနိုင်သူတွေဟာလည်းအချိန်တိုင်းတာတစ်ခုထိပဲစည်ရင်နဲ့မပါသေးတာပါမြို့နယ်အလိုက်ရက်ွက်အလိုက်မိသားစုလိုက်လူငယ်လူရွယ်တွေကိုအတင်းအကျပ်မဲနိုင်ရွေးချယ်ပြီးစစ်တပ်နှံပေးရှေ့တန်းပို့အသေးခံခိုင်းဖို့လှုံ့ဆော်နေတာဖြစ်ပြီးဒီလိုလုပ်နေတာဟာစစ်ကောင်စီကလူအရေးအတွက်များများစရေတဲ့နည်းနဲ့သူတို့လိုအပ်နေတဲ့အချိန်ကိုဆွဲဆန့်နေတာဖြစ်ပါတယ်လို့ဖော်ပြထားပါတယ်စစ်မှုထမ်းအပတ်စဉ်ဆိုတာအပတ်စဉ်၁၂တာမကနောက်ထပ်ရသလောက်လိုသလောက်ဇက်တိုက်လှုံ့ဆော်သွားမှာဖြစ်တာကြောင့်ဒေါ်ရော်မျိုးပါမကျန်လူငယ်တိုင်းသတိချက်ကြရန်တိုက်တွန်းထားပါတယ်နောက်ဆုံးမဖြစ်မနေလက်နက်ကင်တပ်ပွဲဝင်ရရင်လဲတရားသောဘက်ကပဲရက်တီဖို့ဆုံးဖြတ်ကြဖို့နဲ့ပြည်သူလူထုကိုညှဉ်းပန်းနှိပ်စက်နေတဲ့အာဏာရှင်စနစ်စိုးကိုမီးကုံရမ်းကုံတက်ကုံဖွင့်ပြီးတိုက်ထုတ်ကြဖို့အရေးကြီးဆုံးအချိန်ရောက်ရှိလာပြီဖြစ်တယ်လို့အသိပေးထားပါတယ်စစ်အာဏာရှင်ကိုအမြင့်ဖြတ်ရန်ပန်းတိုင်ဟာမဝေးတော့တာကြောင့်အတူပူပေါင်းပါဝင်အားဖြည့်ပေးကြရန်စစ်ကောင်စီကိုအတူတိုက်ထုတ်ပြီးတရားဝါပြောတဲ့တရားမြတ်တာပြီးလွတ်လပ်တဲ့တိုင်းပြည်ကိုတည်ထောင်ကြရန်တိုက်တွန်းထားပါတယ်ခင်ဗျာဆလဘီဂျိုးပင်ကောက်မှာဂိတ်ထိုင်ပြီးငွေကောက်နေတဲ့တက်ချက်ကြီးတူကိုပြစ်ခတ်ရှင်းလင်းလဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပဲခူးတိုင်းဂျိုးပင်ကောက်မြို့နယ်ကိုင်းရရှိရွာမှာဂိတ်ထိုင်ပြီးငွေကောက်နေတဲ့စစ်ကောင်စီတက်ချက်ကြီးတူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဟီးရိုးပြောင်ကြတပ်ဖွဲ့ထံကသိရပါတယ်။ဇွန်လ9ရက်နေ့မနက်စင်တိုင်းကမှာဂိတ်ထိုင်ပြီးငွေကောက်နေတဲ့တက်ချက်ကြီးဆိုးရစာဆိုသူကိုဟီးရိုးပြောင်ကြတပ်ဖွဲ့မှရဲဘော်တွေကတွားရောက်ပြစ်ခတ်တိုက်ခတ်ခဲ့တာလို့ဆိုပါတယ်။ပြစ်ခတ်တိုက်ခတ်မှုတွင်တက်ချက်ကြီးဆိုးရစာဟာနေရမှာပဲပွဲချင်းပြီးတည်ဆုံသွားခဲ့ကလက်ပြုံပုံတစ်လုံးကြီး900စိုက်ကတစီဖုန်းတလုံးငွေသား 15,000 ကျပ်မှတ်ပုံတင်တဲ့စစ်မှုထမ်းဟောင်းကပ်ပြားတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတခါကမ်းမလူရင်ကကုန်းကိုစစ်ကောင်စီဘုံကျဲတိုက်ခတ်ခဲ့ရမှာပြည်သူ3ဦးထဏ်ရရဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းကမ်းမလူမြို့နယ်ရင်ကကုန်းကျေးရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခတ်ခဲ့ရမှာပြည်သူ3ဦးထဏ်ရရခဲ့တယ်လို့ကမ်းမလူခရိုင်တပ်ရင်း4ကထုတ်ပြန်ထားပါတယ်။ဇွန်လ4ရက်နေ့မနက်7:10မိနစ်မှာရင်ကကုန်းကျေးရွာဘုံကြီးကျောင်းကိုတရဦးလီတပ်မှ Jet Fighter တစ်စီးနဲ့ဘုံနှလုံးကျဲချတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုတွင်ဘုံကြီးကျောင်းနဲ့နေအိမ်တလုံးပျက်စီးခဲ့ပြီးပြည်သူ3ဦးထိခိုက်ဒဏ်ရာရှိကနွားတကောင်သေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့ကြောက်ရံရွာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာ10နှစ်အရွယ်ကလေးတူပါဝင်2ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ် ကရင်မျိုးသားစီယုံကော်သူလီအုပ်ချုပ်နယ်မြေမြိတ်တဝဲခရိုင်ကဆဲတို့မြို့နယ်တောင်ပြောက်ကျေးရွာအုပ်စုကြောက်အိုင်ကွေးလေးကျေးရွာကိုစစ်ကောင်စီကဘုံးကျဲတိုက်ခတ်ခဲ့ရမှာကလေးတူပါဝင်နှစ်ဦးသေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇွန်လ9ရက်နေ့မနက်09:55မိနစ်ကမှစစ်ကောင်စီက Jet Fighter တစ်စီးနဲ့ဘုံးနှလုံးကျဲချတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်အသက်10နှစ်အရွယ်ရှိစောတန်းဝင်းထွေနဲ့အသက်55နှစ်အရွယ်ရှိဦးတန်းအောင်တို့နှစ်ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒါပြင်ရဲသားပြည်သူ6ဦးဟာလည်းထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီမြင်းချင်းပြူရွာမှပြူစောတီတူလက်နက်နဲ့တကွရွှေဘူပကဖထံအလင်းဝင်လာတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းရွှေဘူခရိုင်ရွှေဘူမြို့နယ်မြင်းချင်းပြူချေးရွာကပြူစောတီတူလက်နက်ခဲရဲနဲ့တကွအလင်းဝင်ရောက်လာခဲ့တယ်လို့ရွှေဘူမြို့နယ်ပကဖဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ6ရက်နေ့မှာမြင်းချင်းရွာကပြူစောတီတူဟာဂျီ3တနက်တလက်ဂျီပေါက်3ခုနဲ့G3G 62တောင်းတို့ကိုယူဆောင်လာပြီးဆက်သွယ်အလင်းဝင်ခဲ့တာလို့ဆိုပါတယ်။လက်နက်နဲ့တကွအလင်းဝင်လာတဲ့သူနဲ့တကွ၎င်းရဲ့မိသားစုအားကောင်းမွန်စွာစောင့်ရှောက်ထားရှိပြီးဂုံပြူစုငွေထိုက်တင့်စွာချင်းမြင့်ပေးခဲ့တယ်လို့သိရပါတယ်။ဆေးအနာရှင်စနစ်အမြင့်ဖြတ်ရေးဆောင်ရွက်နေချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်များပြူစောတီများအနေနဲ့အမြန်ဆုံးအလင်းဝင်ဖို့လိုကြောင်းအချိန်မီ၍ဆက်သွယ်အလင်းဝင်ရောက်နိုင်ကြောင်းကိုရွှေဘူပကဖကအသိပေးတိုက်တွန်းထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ ARD PDF အခြေခံစစ်ပညာသင်တန်းတင်မြင့်ဆောင်2025သင်တန်းစင်ဝယ်ပြုလုပ်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ ARD ပြည်သူ့ကာကွယ်ရေးတပ်မတော် ARD PDF ရဲ့အခြေခံစစ်ပညာသင်တန်းတင်မြင့်ဆောင်2025ကိုဇွန်လ3ရက်နေ့မှာအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါသင်တန်းစင်ဝယ်ကိုအခမ်းအနားအစည်းအဝေး9ခုနဲ့ကျင်းပခဲ့ပြီးဒေသခံပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များပြည်သူ့ကာကွယ်ရေးတပ်မတော်တိုင်းရင်းတပ်ဖွဲ့များအခြားမဟာမိတ်ဆက်ဆံရေးတပ်ဖွဲ့ဝင်များနဲ့ဒေသခံပြည်သူလူထုတို့တက်ရောက်ခဲ့ကြပါတယ်။ARD PDF ရဲ့စစ်အခြေခံသင်တန်းတင်မြင့်ဆောင်2025ကိုနှစ်လကြာဖွင့်လှစ်တင်ကြားလေ့ကျင့်ပေးကြတာဖြစ်ပြီးရဲဘော်89ဦးသင်တန်းဆင်းနိုင်ခဲ့တယ်လို့သိရပါတယ်။လက်ရှိမှာ ARD PDF ဟာရောရှိယာနယ်မြေကပြည်သူ့ကာကွယ်ရေးတပ်မတော်အခြားမဟာမိတ်တပ်ဖွဲ့များနဲ့ပူးပေါင်းကစစ်ရေးလှုပ်ရှားမှုတွေကိုပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Carshall တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပရမဆုံးသတင်းအနေဖြင့်အစ္စလမ်ဘာသာဝင်များ၏နေထူးနေ့မြတ်ဖြစ်သောအီဒူအတ်ဒူဟာနေတို့အမျိုးသားညီညွတ်ရေးအစိုးရတဝန်လွှာပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။မင်္ဂလာရှိသောအီဒူအတ်ဒူဟာအခါသမယတွင်မြန်မာပြည်ဖွားအစ္စလမ်ဘာသာဝင်ပြည်သူများနှင့်ကမ္ဘာတဝန်းရှိအစ္စလမ်ဘာသာဝင်များအားလုံးကိုယ်စိတ်နှဖျားချမ်းသာကျန်းမာဘေးကင်းကြပါစေကြောင်းမြို့သားညီညွတ်ရေးအစိုးရကဆုတောင်းမေတ္တာပို့သလျက်တဝန်လွှာပေးပို့ခဲ့ပါသည်။တဝန်လွှာတွင်မြင့်မြတ်သောဤနေ့သည်ပေးဆက်ခြင်းခိုင်မာသောယုံကြည်မှုကယူနာနှင့်ရယောမှုတို့၏တန်ဖိုးများခိုင်မာစွာထင်ဟပ်ပြသနေပြီးအစ္စလမ်ဘာသာဝင်များအနေဖြင့်နှစ်စဉ်ကူဘာနီအစ်ပွဲတော်နေ့၌ဝတ်ပြုဆုတောင်းခြင်းကောင်းမှုကုသိုလ်များပွားများခြင်းနှင့်ဆင်းရဲနွမ်းပါသူများအတွက်အစားအစာများဝေငှလှူဒန်းခြင်းအပြင်ဤနေရုနေ့မြတ်ကိုပျော်ရွှင်စွာဆင်နွှဲဖြတ်သန်းကြပါသည်လို့ရေးသားထားပါသည်လက်ရှိအချိန်တွင်အကြံဖက်စစ်အာဏာရှင်နှင့်အပေါင်းအပါများသည့်မြန်မာနိုင်ငံအနှံ့အပြားတွင်ဘာသာလူမျိုးမခွဲကြဘဲ၎င်းတို့ကိုဆန့်ကျင်သည့်ပြည်သူအများအပြား၏အသက်အိုးအိမ်စည်းစိမ်များကိုဖျက်ဆီးပြီးအတင်းအဓမ္မဖမ်းဆီးနှိပ်စက်အကျဉ်းချခြင်းများကိုဆက်လက်လှုပ်ဆောင်လျက်ရှိတာကြောင့်ပြည်ထောင်စုဘွားမဟာမိတ်တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့ဝင်များအလုံးကအကြံဖက်စစ်အာဏာရှင်စနစ်အားမြမမြေပေါ်မှအပီးတိုင်ဖယ်ရှားနိုင်မှသာငင်းချမ်းတာယာဝပြောပြီးဒန်းတူညီမျှခြင်းအပြန်အလှန်လေးစားအတိမတ်ပြုခြင်းနှင့်ကိုပိုင်ပြဋ္ဌာန်းခွင့်ကိုအပြည့်အဝအာမခံသည့် Federal Democracy ပြည်ထောင်စုနိုင်ငံအစ်ကိုထူထောင်နိုင်မယ်လို့နားလည်လက်ခံထားပြီးဖြစ်ကြောင်းဖော်ပြထားပါတယ်။ယခုဆင်နွှဲနေသည့်ပြည်သူ့ຫນွေဦးတော်လှန်ရေးတွင်လည်းနိုင်ငံတော်ရှိပြည်သူများနှင့်ဒန်းတူမြမပြည်ပွားအစ္စလမ်ဘာသာဝင်များလည်းတက်ကြွစွာပါဝင်၍အကြမ်းဖက်စစ်အာဏာရှင်စနစ်ကိုတော်လှန်တိုက်ပွဲဝင်လျက်ရှိပါသည်။ຫນွေဦးတော်လှန်ရေးအတွင်ကြာဆုံးသွားခဲ့ရသည့်အစ္စလမ်ဘာသာဝင်ရဲဘော်ရဲဘက်များ၏ရဲစွမ်းတက်သည့်ပြည့်ဝ စွာဆွန့်လွတ်အနစ်နာခံပေးဆပ်မှုများကိုလည်းအမျိုးသားညီညွတ်ရေးအစိုးရအနေဖြင့်အလေးမြတ်ပြုမှတ်တမ်းတင်ထားလျက်ရှိတယ်လို့အသိပေးထားပါတယ်။ဆက်အာဏာရှင်စနစ်ကိုအဆုံးသတ်ကာတန်းတူအခွင့်အရေးများရရှိသည့်ငြိမ်းချမ်းသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရန်အတွက်အမျိုးသားညီညွတ်ရေးအစိုးရကမဟာမိတ်တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့များအားလုံးနှင့်အတူတကွလက်တွဲညီညီပူးပေါင်းဆောင်ရွက်သွားမည်ဖြစ်ကြောင်းကတိပြုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်ကူဘာနီပူဇော်သောနေ့ဖြစ်သည့်အီဒူအတ်တိုဟာနေ့တွင်မြန်မာပြည်တွင်ပြည်ပရောက်ရှိနေထိုင်သောအစ္စလမ်ဘာသာဝင်ပြည်သူများသာမကကမ္ဘာတဝန်းရှိအစ္စလမ်ဘာသာဝင်များအားလုံးကျန်းမာပျော်ရွှင်ပြီးဘေးကင်းကြပါစေကြောင်းနှွေးထွေးစွာဆုမွန်ကောင်းပို့သလျက်ဤသူဝန်လွှာအားပေးပို့အပ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ပြည်သူ့ရင်ဝင်ခိုလုံရေးအစီအစဉ်ကောင်ထယ်ပေါ်ဆောင်မှုကော်မတီမှCDM များအားမြန်မာကျပ်ငွေ 192.36 ဘီလီယံကျပ်ထောက်ပံ့ပေးခဲ့ပြီးကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ6ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှာတက်ဆင့်ကျင်းပခဲ့သောပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး22မြင်းဆောင2025တွင်မြို့သားညီညွတ်ရေးအစိုးရပြည်သူ့ရင်ဝင်ခိုလုံရေးအစီအစဉ်ကောင်ထယ်ပေါ်ဆောင်မှုကော်မတီ၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းသတင်းရရှိပါသည်။အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ကာပြည်သူ့ရင်ဝင်ခိုလုံရေးအစီအစဉ်အကောင့်ထဲပေါ်ဆောင်မှုကော်မတီမှအဖွဲ့ဝင်လူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက2021ခုနှစ်ဩဂုတ်လ23ရက်နေ့တွင်စတင်ဖွဲ့စည်းခဲ့သည့်ကော်မတီ၏ဖွဲ့စည်းမှုရည်မှန်းချက်နှင့်ရည်ရွယ်ချက်များလုပ်ငန်းအဖွဲ့များတွင်၁အတိပေးခြင်းနှင့်စိတ်ဓာတ်စစ်ဆင်ရေးအဖွဲ့နှင့်တရင်အချက်လက်စီမံခန့်ခွဲမှုအဖွဲ့၃ဆက်သွယ်ပို့ဆောင်ရေးအထောက်အကူပြုအဖွဲ့၄လူသားစာနာမှုအထောက်အကူအပြုအဖွဲ့နှင့်၅အတွေ့အကြုံဆောင်ရွက်ချက်များမေးမြန်းရေးအဖွဲ့ဖွဲ့စည်းထားမှုအခြေအနေများထောက်ပံ့မှုအခြေအနေတွင်လက်ရှိအချိန်အထိစုစုပေါင်းမြန်မာကျပ်ငွေ 192.36 ဘီလီယံကျပ်ထောက်ပံ့ပေးမှုအပါအဝင်ကိုဝန်ဆောင်ထောက်ပံ့မှုနှင့်ကျန်းမာရေးရမုံငွေထောက်ပံ့မှုစီစဉ်ဆောင်ရွက်မှုများ2021ခုနှစ်ဖေဖော်ဝါရီလမှ2025ခုနှစ်မတ်လအထိပြည်သူ့ရင်ဝင်သို့တက် CDM 4223ဦးနှင့်ရဲ CDM 1803ဦးစုစုပေါင်း15026ဦးတို့ချိတ်ဆက်ဝင်ရောက်လာသည့်အခြေအနေများရင်ဆိုင်ကြုံတွေ့ရသည့်စိန်ခေါ်မှုများနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။ထို့နောက်တက်ရောက်လာသည့်ကော်မတီဝင်များကသိရှိလိုသည့်များအားဆွေးနွေးမေးမြန်းကာအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့သိရပါတယ်။ဆက်လက်၍ရေးရာကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရာတွင်ဥပဒေရေးရာကော်မတီနှင့်အလို့သမားရေးရာကော်မတီတို့ကလုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးကြကာအစည်းအဝေးအားရည်နာခဲ့ပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌအတွင်းရေးမှူးအဖွဲ့ဝင်များနှင့်အဖွဲ့ဝင်များရေးရာကော်မတီများမှအဖွဲ့ဝင်များပြည်သူ့ရင်ဝင်ခိုလုံရေးအစီအစဉ်အကောင့်ထယ်ပေါ်ဆောင်မှုကော်မတီမှအဖွဲ့ဝင်များနှင့်တာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ ဆလဘီ ARI တိုင်းလွှတ်တော်ကိုစားပြုကော်မတီ CRAH နဲ့ပဲခူးတိုင်းဒေသကြီးလွှတ်တော်ကိုစားပြုကော်မတီ CRBH တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ် ARI တိုင်းလွှတ်တော်ကိုစားပြုကော်မတီ CRAH နဲ့ပဲခူးတိုင်းဒေသကြီးလွှတ်တော်ကိုစားပြုကော်မတီ CRBH တို့သည်ဇွန်လ9ရက်နေ့မွန်းလွဲတနအိအချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းရရှိပါသည်တွေ့ဆုံဆွေးနွေးပွဲတွင်လွှတ်တော်ဆိုင်ရာနိုင်ငံရေးအစီအမံကိစ္စရပ်များအားယင်းနီးပွင့်လင်းစွာတွေ့ဆုံဆွေးနွေးခဲ့ကြပြီးအစည်းအဝေးအားမွန်လွဲ3နာရီအချိန်တွင်ရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီး ABSDF 12ကြိမ်မြောက်ညီလာခံတပ်တန်းဒုတိယအကြိမ်ဗဟိုကော်မတီစုံကြီးအစည်းအဝေးပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတပ်မတော်12ကြိမ်မြောက်ညီလာခံတပ်တန်းဒုတိယအကြိမ်ဗဟိုကော်မတီစုံကြီးအစည်းအဝေးကိုဇွန်လ5ရက်နေ့နှင့်6ရက်နေ့တွင်ပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ထို့စုံကြီးအစည်းအဝေးကိုမကတာတာဥက္ကဋ္ဌရဲဘော်တန်ငယ်ဒုဥက္ကဋ္ဌရဲဘော်လဆိုင်နှင့်ဗဟိုကော်မတီဝင်များစစ်ကြောင်းအသီးသီးမှတက်ရင်မှုများဌာနဆိုင်ရာတာဝန်ခံများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။အဆိုပါဆုံးကြီးအစည်းအဝေးတွင်မကတာတာဤနိုင်ငံရေးစစ်ရေးလုပ်ငန်းစဉ်များနှင့်ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးကူဘာနီအပွဲတော်မှာအရခပြည်သူအစိုးရကအသားအလူပွဲတွေပြုလုပ်ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အစ္စလမ်ဘာသာဝင်တွေရဲ့အထွတ်အမြတ်ပွဲတော်ဖြစ်တဲ့ကူဘာနီအပွဲတော်အခါသမယနေ့မှာအရခပြည်သူအစိုးရကအသားအလူပွဲတွေကိုရခိုင်ပြည်နယ်ရှိမြို့နယ်တချို့မှာပြုလုပ်ပေးခဲ့တယ်လို့သိရပါဗျ။ဇွန်လ6ရက်နေ့တွင်ကြာရောက်တဲ့အပွဲတော်နေ့မှာရခိုင်ပြည်နယ်ကက မောင်တော်ဘူးတီတောင်ကြောက်တော်မြောက်ဦးမင်းပြပေါတော်နဲ့ရတိတောင်မြို့နယ်တို့တွင်ပြုလုပ်ပေးခဲ့တာပါထို့အပြင်ပွဲတော်အတွင်အသုံးပြုမဲ့နွားသက်ခွန်ကိုလည်းအရခပြည်သူအစိုးရကကင်းလွတ်ခွင့်ပြုပေးခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီတောင်ကိုရီးယားနိုင်ငံအင်ချွန်ဘူဖြောင်းမြို့တွင်မြမအရေးဓာတ်ပုံပြပွဲပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ9ရက်နေ့နေ့လယ်12နာရီမှညနေ6နာရီအထိတောင်ကိုရီးယားနိုင်ငံအင်ချွန်ဘူဖြောင်းမြို့တွင်ပွင့်လန်းပါစေမြမပြည်လို့အမည်ပေးထားတဲ့မြမအရေးဓာတ်ပုံပြပွဲကိုကျင်းပခဲ့ကြောင်းသတင်းရရှိပါရသည်။အဆိုပါဓာတ်ပုံပြပွဲကိုကိုရီးယားနိုင်ငံတွင်1989ခုနှစ်ဇွန်လ10ရက်ကျောင်းသားအရေးခင်းဖြစ်ပွားခဲ့သည့်ဒီမိုကရေစီအရေးခင်းနှစ်ပတ်လည်နှင့်အထိမ်းအမှတ်အဖြစ်ကိုရီးယားအဖွဲ့အစည်းများနှင့်မြန်မာအဖွဲ့အစည်းများပူးပေါင်းကျင်းပခြင်းဖြစ်တယ်လို့သိရပါတယ်။လက်ရှိမြန်မာဒီမိုကရေစီအရေးဓာတ်ပုံပြပွဲကို myanmar.vom ຫນွေဦးစင်တာကဦးစီး၍ MFDMC One Day Challenge နှင့်အတူမြန်မာနိုင်ငံအတွင်းဖြစ်ပွားနေသည့်ဓာတ်ပုံများကိုဘူဖြောင်းဘူတာရှိပြည်သူရင်မြင်အဝိုင်းတွင်ခင်းကျင်းပြသခြင်းဖြစ်ပြီးဇွန်လ10ရက်နေ့တွင်လည်းဓာတ်ပုံပြပွဲဆက်လက်ပြသသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့ကမ်ပိန်းတွင်တော်လန်အစိုးရအာဇာနီမှဒိုက်အခါ80ထိုးကပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့ကမ်ပိန်းတွင်ဒိုက်အခါ80ထိုးကပါဝင်ခဲ့တယ်လို့တော်လန်အစိုးရအာဇာနီမှလူမှုကွန်ရက်မှာမျှဝေထားပါတယ်ဒီနေ့မနေ့တခါကပြောဘူးတဲ့အနေနဲ့အရရက်ကနေကျောင်းလာတက်တဲ့ကျောင်းတွေအများအပြားရှိတဲ့ UCD AVIS မှာကျောင်းသားတွေမှာတဲ့ပစ္စည်းတွေလိုက်ဖို့ဖြစ်တယ်ပညာရေးကိုအမြဲဦးစားပေးတဲ့အမေစုကိုသတိရတာရဲ့အသက်80ပြည့်မွေးနေ့မှာ80ပါတာတခုခုလှုပ်ဖြစ်ချင်တာရဲ့ကြောင့်အမေကျမ်းမာစေရနဲ့အချုပ်အနှောင်မှအမြန်ဆုံးလွတ်မြောက်ရန်ဆုတောင်းရင်းကိုခါရာကြီးလိုဒိုက်အခါ80ထိုးဖြစ်ခဲ့တယ်ထိုးတဲ့နေရာကတော့ David Old Townstreet မှာရှိတဲ့ park အသေးလေးရှိမှလို့យေတာထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို video energy သတင်းတော့ casual ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှာဆက်လက်တင်ပြနေပါရှင်။အခုဆက်လက်ပြီးကျော်မင်းထွန်းနယူးယောက်ရေးသားထားတဲ့ကျေဆိုရာအမှောင်ဆုံးအခါအတောက်ပဆုံးသောအရာဆိုတဲ့တော်လိုင်းကဗျာကိုလေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။လမတာတဲ့ညအခါကျေတွေအကြောင်းပြောရတာလက်ပြလုံးနေစိတ်တန့်နေကျေဆိုရာအမှောင်ဆုံးအခါအတောက်ပဆုံးအရာစကြဝဠာဖြစ်ဖို့ကောင်းကင်လိုတယ်လို့ကောင်းကင်ဖြစ်ဖို့ကျဲတွေလိုတယ်ကောင်းကင်ဟာပင်လဲလို့ဖွင့်ဆိုရရင်ကျဲတွေဟာဘဝပင်လဲမှာပွင့်နေတဲ့ပန်းတွေကြောင်ကငါးကိုကြိုက်ပင်မဲ့ရေမကူတက်ဘူးငါးကတီကောင်ကြိုက်ပင်မဲ့ကုန်းပေါ်တက်ပြီးတူးမစားတက်ဘူးကျဲတွေကဝေဟင်မှာနေပင်မဲ့လိုအပ်ရင်လိုအပ်တယ်လို့မြေပေါ်ကိုတိုင်ပင်ထိုးဆင်းတက်တယ်ဆင်ကချင်ကိုနင်းတက်တယ်လို့ချင်ကလည်းဆင်ကိုကိုက်တက်နိုင်တာပဲငါတို့ရွာတွေပုံချဲခံရတဲ့အခါစစ်ခွေးမတာတွေပေါ်ကျဲပြန်တွေကျဲချမယ်ငါတို့ကလေးတွေရဲ့စာသင်ကျောင်းတွေပုံချဲခံရတဲ့အခါစစ်ခွေးအလောင်းတွေပေါ်ကျဲပြန်တွေချွေချမယ်အပြင်းစားရိုက်ချက် heavy အကွက်တွေဟာMasterpiece ကျယ်တွေပါကျယ်တကုန်တွေစိတ်အချင်ပေါက်တဲ့အခါ personal ခံစားမှုဟာ universal ခံစားမှုဖြစ် universal ခံစားမှုဟာ personal ခံစားမှုဖြစ် masterpiece ကျယ်တွေဟာ Gen Z PDF တွေ Gen Z PDF တွေဟာ masterpiece ကျယ်တွေရမစဲသမျှအလံလှဲမချောင်းအတန်မတိတ်သမျှအလံလိမ့်မပြောင်းလေဒီဂါဂါကိုလူငယ်တွေသိတယ်လို့ချစ်ကွေဗာရာကိုဂျယ်ရီသိတယ်ဓမ္မပတာကိုလူရွယ်တွေသိတယ်လို့အတ္တမဝါဒကိုဂျယ်ရီသိတယ်ငိုညင်ဖန်ထရိုင်ကိုလူကြီးတွေသိတယ်လို့ယူကရိန်းစစ်ကိုဂျယ်ရီသိတယ်ကဲဂျယ်ရီဆုံးပြီလားတဲ့ဖန်ကိုရဲ့ပကြီးကားတဲ့ကဂျယ်ရီတို့မြေပြင်မှာစပယ်တွေမှွေးထုံမှာဝေဟင်မှာကျယ်တွေပြေးဆုံးကြမယ်အမောင်ညအမောင်ခင်မှာကျယ်ပြေးရတဲ့အခါကျယ်တွေမှာအမျိုးပါတာခွဲခြားမှုမရှိ အဆင့်အတန်းခွဲခြားမှုမရှိကျယ်ရီဟာနေရာကောင်းရယူလို့မှုမရှိနာမည်ကောင်းရယူလို့မှုမရှိအလိုမရှိတခြင်းမှလည်းတတ်မနေချင်တာကောင်းကင်ကကျယ်တွေပါကောင်းကင်ကကျယ်တွေဟာကောင်းကင်မှာဝဲနေတဲ့အာနာရှင်ရဲ့လေရင်ရေးတာမှာရှာမရနိုင်တဲ့အရာအာနာရှင်ရဲ့မသိစိတ်မှာအမတ်တမဲ့ထက်မတွက်မိတဲ့တင်ချာပုတ်စာရာရာဆက်ဆက်အာနာရှင်ဂျပူကမိုးပေါ်ကကျင်းနေအရက်ချင်းတိုက်လို့ရပါမလားကျဲဆိုတာအမောင်ဆုံးအခါအတောက်ပဆုံးအရာဂျုံမင်းထွန်နယူးယောက်
ရေဒီယိုအန်ယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့တော်သားရေးသားတည်ဆိုထားတဲ့သို့အမေဆိုတဲ့တော်လင်ရေးတည်သခြင်းဖြစ်ပါတယ်ရှင
်ပြန်လာပါရောအမေယုံကြည်မျောလင့်နေမေးပြလာဖို့အမြဲတမ်းဆောင်မြော်နေရဲစက်သူတွေချာမန္တရာမြပြောင်းခွေသွာခိုးလို့ရမယ်ယုံကြည်ရမယ်ဘဝကမ္ဘာမီလောင်နေတဲ့ခဏတော့ကြောင်လက်မောက်ခံမြေသားရေးအတောင်တမိတဲ့မေရံငွေတဲ့တွေစားတဲ့လူမြောက်ဖို့ရန်ခဲခဲမေပြလာမေရဲ့ကိုမျိုးရင်အာဒီထားတဲ့မေမြေသားဒီရာချီမာတဲ့မေဒီလူများချစ်တဲ့တို့အမေအမေdown day မြန်မာပြည်ကြီးလိုမြောင်နိုင်မေအမတ်ရရမြန်နိုးနိုင်မေသတ္တိပြေဝါအမေအမေရဲ့သစ္စာနဲ့အာဓမ္မရရနိုင်ယူမေရဲ့ရင်လုံးနေတဲ့အမေသာသမီးများရှိပါတယ်အောင်မြင်တဲ့ကြည်အရာသမိုင်းတွေအမေယုံကံကြိုးစားလေမယုံကြည်နိုင်သွေးခွေကောင်းတော့ပါမေဂျေဝါမဲတောင်ရေးတွေဘဝတစ်ခုလုံးကိုပြီးခဲ့အမေသဘောကောင်းလို့နေပြီမေတရားရကြည်မာနေမေဒီလူများချစ်တဲ့တို့အမေအမေရဲ့စူတောင်းနေမြမပြည်ကြီးလူမြောင်နိုင်မေအမတ်တရားမြနှုံးနေမေသတ္တိပြေဝါအမေအမေရဲ့သစ္စာနေအာဓမ္မရရနိုင်ယူမေရဲ့ရင်လုံးနေတဲ့
ဆလဗီရေဒီယိုအယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချွတ်ချွတ်ဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပြီးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယိုအယူဂျီနဲ့ချွတ်ချွတ်ဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
နောက်တူနံပါတ်9 အတုံခကုမ်ထရမ်ကူလာမ်ကူလင်ဟာဘုခယာခရင်ဟုမ်ထူရီပင်ငါဘခါနီအတုံအောင်ထူလီကျူ KNTF အင်ဒီနာခကုပ်ချီဘေနာကုံချင်ပရတဟုနောဒီကြဲနာကဇာရုနမ်ခုဂီဂျီမောပင်ငါဘအိုကီနီကျူတရားအင်ဟီနာလီကျူမင်တမောင်ရောကုံမော်တော်စစ်ဆန်ဂရီအမင်းငိုင်းနာဘယာမောင်လမ်ဘီမင်တမောင်ရောဦးနာတန်ကနောထူရှောကီနီကျူတရားခုမ်နေခနုံရှင်ရှင်ခုခွေမတမ်နာကခုခုပ်ချီယာမင်တမောင်ရောယုံအရှင်ရီအဒမ်အမရီနာအော့ကီချီပြန်ဟနာဖီနီကျူတရားရန်ကုံကိုဗစ် -19 ဘက်ဘာကီယာနန်နာချောင်းဆင်းရှလိခရမီမူနာအော့ကီချီယံထူရီဖီအတုံဝရှင်ကနောမင်းငိုင်းဘာအော့ကီနီကိုရင်းနီမျိုးသားအကွယ်ရတ KNDF MMD နာခုခုဖြေပဲနာကုံချင်ပတဟုတ်ချင်းညီနောင်တော်ရေကနာကစာရနေမခကင်းခုခုဖြေကုံဆေကောရာကံဘုံရီယံအတငါကုံပောင်းနေအန်ကရစီရာနာကီယာ KNDF ဖဖာရေကိုင်နာအော့ပီဂျီမောင်အမင်ဟွန်ဘက်ကရီအမကုခိုဘက်ကရီယာဆေကောရာကံဘုံရီလာအန်ကရစီနောအပနာ KNDF ဆေဟက်ကောရာကံဖူမီပါမီဝနာခနာရှုမဟာဘနာအော့ပီဂျီဖြေချနုံအရုနာအော့ကင်းကျတရား KMTF ဖော်နဲ့တငါမြမခိုယုံအန်ဂရစီတငါရာနာဝိုင်ကြေမောင်လမ်ရီအုံခိုင်ကြေမောင်ပြီးချင်ပတဟုနော KNTF MMD နာခုခုဖြေဘဲနာကုံကြီးကိုင်နာကစာရုံညမ်ခနာကုံအပကိနီ KNTF ကျအန်ဂရစီနောအယုကနာရီယာခနာခုချောင်ရီနောအတငါမင်းတွေးပွေးနာပြီးအုံစီခုချောင်ရီလေးကျဆဲခွာရာကံဘုံတန်ကနောအရှုံစီဝိုင်ထခိုင်ကြီးပြီး KNTF ဖာမင်းဝိုင်နောအကျုံခုမပရနာအပကိနီမင်တမောင်ရောခနုံခမတုံဟင်ခိခရအနုတငါမော်တော်ရီဆေဆုနာကာမီဘီဘာဝါချီယာမင်တမောင်ရောဦးနာတင်ကနောဂျုံဘူခ ్యా ပချင်းဟုထွာရှုနာအော့ကိနီမင်တမောင်ရောကုံကမော်တော်ရီလေးကျော်မိဘိနာကောင်ဟင်ခင်အတုံမမ်ကူတာရှို့တူပါစီကာမီဒေါင်ဘိုင်အခုမထလိမဟာကောင်ဟုတ်ချောင်အူဖီမော်တော်ဆန်ကေရီမာယောင်ဂျုံနာရီကာဘီဝါချီဖီမင်တမောင်ရောဦးနာတင်ကနောထုံချကိနီအချွနာမင်ခိနာလမ်ရီကလကီယာအူဖီမင်တမောင်ရောမောင်ရောဦးနာတင်ကရမ်ကနာအော့ခိုင်ချီမောင်အပြင်နာအော့ကိနီဂျုံဘူချာမဟာဘေကီယာကုမ်ဒေခနုံဆင်းဆင်းခရီပိုင်ရီရင်ဘဘယာချီယာခုံဘုံလေးကျူမင်တမန်းရောမန်းရောဦးနာလာဆဲကောရာကံဘုံရီမင်တမန်းရောအော့ကေခုချန်ရီနန်ကနောအတငါမင်တမန်းရောဆင်းရီအမရီနာအော့ကေဂျီမောင်ဂျုံဘူချာမဟာဟုံထုံချဂိနီမင်တမန်းရောဦးနာတန်ကနောမင်တခိုယုံလေးကျူကုံဖကီယာဆင်းဆင်းအဆင်းရီတွီလောင်ခုကောင်ရီခိဆာရီမ်စီဝိုက်ချီယာမောင်လမ်ရီဖီအတုငါအဘိနာအော့ကေချီယာအပင်နာအော့ကိနီယန်ကုံမောင်ရောအော့ကီယာမောင်ရောဆလီရယုံကိုဗစ် -19 ငပက်ကီယာချောင်းဆုံဆလီခရခဒမ်ဟူနာအော့ကီချီယာအန်ဂရစီယာရာဂျုံနာဘွိုင်ဖုန်တန်ကနောဂျမ်ဘုချောင်းထုမ်ဟုခွန်ဝိုင်တငါထုံချိုကိနီယန်ကုံအော့ကီယာထိုင်းမောင်ရောယုံချောင်းဆုထုမ်ကမာယောတုံချောင်းဆုံရီမယန်ကုံချောင်းဆုံရီအလုံးုချောင်းဆုံရီရွှေပြည်သာပိုတထောင်စိတ်ကြီးခနောင်တူပစွန်တောင်ပပေဒန်တင်ကန်ဂျွန်ထိုင်းဒါယာတကုံမြို့တိအစစ်တံကြည်မောင်ရောရုံကိုဗစ် -19 နေကီယာချန်ဆန်အကျာဝန်နော်နော်ချန်ဆန်ရှလိခရမ်မူကျာပရကိနီခခုမ်ဖရမ်ဂူလမ်ကူလင်းဟာမင်းဟုတ်ချာမ်ကူလင်းဟာခုမတုံကနောဂျုံဘူချာအတ်ခုမတုံဟင်ခိခရခဒအချွနမယာချန်ဆန်ရှလိခရကိုဗစ် -19 နေကီယာကီကျမောအမီမူနာကထူအရှနာနီယမ်တင်တူရီနေအတုံဝောင်ထူမင်းငါလီကျိုရှိမုံကခိုင်နီမြမခုကရုံလာချိုကုံနမောက်ကျချိုဇက်ချောင်ရီနမေဘန်အယောထွီစီနောင်အငိုင်းနာရီအာယောမိုက်နေနေဘုံခွတ်နမချင်းနဆချာရှင်ကနောပရင်ထူနီနဘခွိနာဘန်ရိုင်ယောဘခုကုမ်တန်စီမဘခိုယုံခေင္လုပွိုက်ရီဖွာခေင္အက္ဒမ်အစနာအလိမနာအပကိနီလေမိုင်းစလာကက်ဆက်ထေကျခေင္လုံရီလေကျူအင္လုံကဒင္ဦးနေအင္ရှူအက္ဒမ်အကုလုံAkhang Ambutjia Aminkhrana Opkini Lemainsla Khenglu Poirileju Ajao Amingtungka Nangmana Amhunriyung Atukbakshu Amingtungka Naka Amhunriyung Huningne Ajunriya Hunung Rauk Akyakung Khenglu Poirileju Aiyya Kyauno Jia Ngayna Vai Thukhani Keksakthi Gya Khenglu Poirila Lemainsuri Yabna Rarouna Sungon Tauna Miyom Khinari Kabivai ငှဝါယအက္ဒမကက်ထေဥနေချောင်ရီအမီလင်ဘိုင်အမီထွန်းအမိုက်ဝယကျက်ဆောင်ဟင်ကိနီနငါအုံနာကပေယုံငါငှဝါယအချွနမွေမွေရီနမှုအကျာကုံအဟိချောင်ငါနမ်ချင်ဒူဝိုင်ကျွနကကေနေနငါဖဖင်းအဝိုင်ကကျက်ဟောင်းလေကျူဘိနက်တမတ်ပိနေအချွနမောင်လမ်ရီမစီကအံဘူမနမ်ချင်ဘိုင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့ရပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလို့ပြည်ညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်